Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် January 28ရက်နေ့တောက်ကြနေမနေ့ပဲအတန်းလေးအစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းမီတာ30နဲ့49နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့အတန်းလေးအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်ဒီကနေ့အစီအစဉ်တွေမှာဆိုလို့ရှိရင်သတင်းတွေကိုဥစွာတင်ပြပေးပါမယ်နောက်တော့ဆင်ရမယ့်သတင်းတွေမှာဆိုလို့ရှိရင်မြမအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးမယ့်သတင်းဒါအပြင် NUG အစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံတဲ့သတင်းဒါအပြင်ရုရှားရဲ့လုံခြုံရေးဆိုင်ရာတောင်းဆိုချက်တွေကိုအမေရိကန်နဲ့နေတိုးကမလိုက်ရောတဲ့အတွက်တင်းမာမှုတွေရောကြနိုင်ဦးမှာမဟုတ်သေးတဲ့အကြောင်းရုရှားကပြောဆိုလိုက်တဲ့သတင်းစတဲ့သတင်းတွေကိုဥစွာတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းပေးပို့ချက်တွေကိုနားတော်တာဆင်ရပါမယ်ခင်ဗျာ
။ဘုံလူသူတက်ခဲနေသူခွဲတာဘောနော်ချက်ချင်းနော်ဒီလိုမျိုးသူခွဲလိုက်တဲ့ခါကျတော့သူတွေကကြောက်လန့်ပြီးတော့တစ်ခါကောင်သူကူးကြတာပေါ့
။ချင်းပြည်နယ်အိန္ဒိယနယ်စပ်မှာရှိတဲ့ဒီစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့အနီးတဝါကိုပစ်ခတ်တဲ့အတွက်ကြောင့်ဒေသခံတွေထွက်ပြေးနေရတဲ့သတင်းဖိပို့ချက်ထဲမှာမကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့မကွေးတိုင်းထဲမှာစစ်ကောင်စီတပ်တွေကအရသာပိုင်လက်ရဲရေနံတွင်းတွေကိုဖျက်ဆီးတဲ့ဆိုတဲ့သတင်းအဲ့ဒီနောက်မှာတော့6လအတွင်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်စာရာတွေကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးတော်ဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြကြပါတော့မယ်ခင်ဗျာ
။ယူကရိန်းနိုင်ငံမြောက်တန်တိတ်စာချုပ်နေတိုးဖွဲ့ဝင်ဖြစ်လက်မခံမှုရုရှားနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတွေကစစ်တပ်တွေနဲ့လက်နက်တွေကိုပြန်ရုပ်သိမ်းဖို့တောင်းဆိုချက်တွေကိုအမေရိကန်ကလက်မခံတာကြောင့်ရှိဥရောပကပြင်းမာမှုတွေရော့ကျလာမယ်အလားလာတိတ်မတွေ့ရဘူးလို့ရုရှားနိုင်ငံကပြောဆိုလိုက်ပါတယ်
။ Только содержание документа. Там есть реакция, которая позволяет.
ရုရှားရဲ့တောင်းဆိုချက်နဲ့ပတ်သက်လို့အမေရိကန်ကတရားဝင်ပြန်ချခြင်းမှာအပြုဘောဆောင်နဲ့တုံ့ပြန်မှုကိုမတွေ့ရပေမဲ့အချို့ချက်လက်တွေအရနောက်တစ်ဆင့်အလေးနဲ့ဆွေးနွေးမှုတွေစတင်နိုင်မယ်အလားလာတွေရှိရာတွေ့ရကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောလိုက်တာပါ။အမေရိကန်နဲ့ဥရောပမဟာမိတ်တွေကတော့ရုရှားကအဓိကတောင်းဆိုနေတဲ့ကိစ္စတွေဟာမဖြစ်နိုင်တဲ့ကိစ္စတွေဖြစ်ညင်းပယ်ထားပါတယ်။ဆိုဖြစ်ချက်တွေကိုသမ္မတဗလာဒီမီယာပူတင်ထံတင်ပြသွားမှာဖြစ်ကြောင်းလည်းရုရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရုရှားသမ္မတပြောခွင့်ရဒီမီထရီပက်စကော့ကတော့အဆိုပြုချက်တွေနဲ့ပတ်သက်လို့ရုရှားဘက်ကမကြခင်တုံ့ပြန်သွားမှာဖြစ်ပြီးဆွေးနွေးမှုတွေဆက်လုပ်နိုင်မယ့်အလားအလာတွေရှိနေစေဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အချိန်ကဆိုဗီယက်ယူနီယံလက်အောက်ခံယူကရိန်းနဲ့ဆက်မှာရုရှားကတပ်ရင်းအတသိန်းကျော်တုံ့ပြန်ထားကြောင်းကြီးကျော်တက်ခတ်မှာအမေရိကန်နဲ့ဥရောပမဟာမိတ်တွေစိုးရိမ်နေတာဖြစ်ပါတယ်။ရုရှားကတော့တက်ခတ်ဖို့ရည်ရွယ်မှထားကြောင်းပြောဆိုထားတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ရုရှားကိုတရားဝင်ပြန်ချချက်ထဲမှာလုံခြုံရေးကိုထိခိုက်စေတဲ့ရုရှားရဲ့လူရပ်ပေါ်အမေရိကန်နဲ့မဟာမိတ်တွေမိဖက်တွေရဲ့စိုးရိမ်မှုတွေပါဝင်တယ်လို့ပြောဆိုထားပါတယ်။အနောက်ယူသွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးဒူးဖြစ်တဲ့စတီဖန်ဘရီယာနေရာမှာအစားထိုးဖို့ပထမဆုံးအချိန်ဖြစ်လူမဲအမျိုးသမီးတူကိုအစိုးပြုခန့်အပ်ဖို့ရွေးကောက်ပွဲမဲဆယ်စဉ်ကပေးထားတဲ့ကတိအတိုင်းဆောင်ရွက်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ထူးချွန်ပြမြောက်တဲ့အရေးချင်းအချင်းစီရိုက်အတွေ့အကြုံနဲ့တချီဖြောင့်မတ်သူတရားကိုအစိုးပြုမယ်လို့လည်း28နှစ်ကြာတာဝန်ယူခဲ့တဲ့တရားရုံးချုပ်တရားသူကြီးဖြစ်ကအနားယူမယ်အကြောင်းကြာသပတေးနေ့မှာအတည်ပြုပြောကြားခဲ့တဲ့ Liberal Party တရားသူကြီးဘရီယာနဲ့အတူရှိနေစဉ်သမ္မတဘိုင်ဒန်ကပြောလိုက်တာပါ။အမေရိကန်တရားရုံးချုပ်မှာပထမဆုံးအကြိမ်ဖြစ်လူမဲအမျိုးသမီးတူကိုအစိုးပြုမှာဖြစ်ပြီးဒီလိုတာဝန်ပေးတင်တာအချိန်တော့လွန်နေပြီလို့ယူဆကြောင်းလည်းပြောဆိုခဲ့ပါတယ်။ဘသူကိုရွေးချယ်မယ်ဆိုတာမဆုံးဖြတ်ရသေးပေမဲ့ဖေဖော်ဝါရီလမကုန်ခင်နောက်ဆုံးထားအစိုးပြုမှာဖြစ်ကြောင်းနဲ့အစိုးပြုခန့်အပ်သူကိုအတည်ပြုခန့်အပ်နိုင်အောင်လွှတ်တော်ခေါင်းဆောင်တွေနဲ့လက်တွဲကြိုးပမ်းသွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဩဇာကြီးမားပြီးအများလေးစားခံရတဲ့အမေရိကန်တရားရုံးချုပ်မှာတရားသူကြီး၉ဦးကတာဝန်ယူရပြီးအစိုးရလွှတ်တော်နဲ့ပြည်နယ်ရဲ့လုပ်ရည်နဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညင်မှုရှိမရှိအဆုံးဖြတ်ပေးရပါတယ်။အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ကြာသပတေးနေ့ထုတ်ပြန်ချက်အရစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာပြီးခဲ့တဲ့2022ခုနှစ်ထဲ 5.9% ရာခိုင်နှုန်းရှိခဲ့တာကြောင့် 1984ခုနှစ်ကစတိုးတက်မှုနှုန်းအများဆုံးဖြစ်ခဲ့ပါတယ်။အမေရိကန်မှာကိုဗစ်ရောဂါမျိုးကသစ်အန်ဒီယာကြောင့်လုပ်ငန်းတွေမှာထိခိုက်မှုတွေကြုံနေရတယ်လို့ကုန်စည်စီးဆင်းမှုတွေကျကျနေရကြောင်းစံနေမှာပစ္စည်းပြက်လက်မှုတွေနဲ့တူနှစ်ပေါင်း40အတွင်းအမြင့်ဆုံးဖြစ်ကုန်စည်နှုန်း900ရာခိုင်နှုန်းထိရှိနေခြင်းမှာကမ္ဘာစီးပွားရေးအင်အားအကြီးဆုံးတန်းပြင်မှာတိုးတက်မှုတွေတွေ့နေရပါပြီးခဲ့တဲ့နှစ်ထက်မှာပဲအလုတ်ကိုင်း 6.4 သန်းဖန်တီးပြီးစံချိန်တင်ခဲ့တယ်လို့ကိုဗစ်ကာယရောဂါနဲ့စတင်ရင်ဆိုင်ခဲ့ရတဲ့2020ပြည့်နှစ်ဆက်မှာဆုံးရှုံးခဲ့ရတဲ့အလုတ်ကံအများစုကိုလည်းပြန်ဖတ်ဆင်နိုင်ခဲ့ပါတယ်။ဒီချိန်ထဲမှာပဲ Omicron COVID မျိုးကွဲတစ်ကြောင်ထောက်ချီရဲ့ဝန်ထမ်းတွေနေထိုင်မကောင်းဖြစ်ပြီးအလုံမဆင်းနိုင်တာ၊လေယာဉ်ကြီးစင်တွေဖြစ်ရတာ၊စီးပွားရေးလုပ်ငန်းတွေကိုအခက်အတန့်နဲ့လုပ်ရတာ၊စာတင်ကြောင်းတွေမှာလူကိုယ်တိုင်တင်ကြားခွင့်ကန့်သတ်ခံရတာတွေကြောင့်ဇန်နဝါရီလထဲမှာတိုးတက်မှုနှေးကွေးနိုင်တယ်လို့လည်းအကဲခတ်တွေခန့်မှန်းနေကြတာပါ။ဒါမှလည်းပြီးခဲ့တဲ့နှစ်ဇူလိုင်လကနေစက်တင်ဘာလအထိ၃လပတ်မှာတိုးတက်မှုနှုန်းနှစ်သမ300ရာခိုင်နှုန်းရှိနေရကနေ3ဆတိုးပြီးအော်တိုဘာလကနေဒီဇင်ဘာလအထိနောက်ဆုံး3လပတ်မှာ 6.9 ရာခိုင်နှုန်းရှိခဲ့တာစီးပွားရေးတိုးတက်လာတဲ့အထောက်အထားဖြစ်အစိုးရကပြောဆိုထားပါတယ်။ပြင်းပြမျိုးကစားသည့်အိုလံပစ်အားကစားပွဲတော်ကိုအမေရိကန်ကကြားဝင်နောက်ရှက်နေတယ်လို့တရုတ်နိုင်ငံကဆွဆွလိုက်ပြီးဒီလိုရက်ကိုရပ်တန့်မှုလဲတောင်းဆိုလိုက်ပါတယ်။လက်တလောအရေးကြီးဆုံးလောက်ရမယ့်ဦးစားပေးကိစ္စဟာအမေရိကန်ကစားသည့်အိုလံပစ်ကိုနောက်ရှက်တဲ့လူရက်တွေရပ်တန့်ကရပ်ဖို့ဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ခြားသာဘီနီကဆက်သွယ်စကားပြောခဲ့ပြီးနောက်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောဆိုလိုက်တာပါအမေရိကန်ဟာတရုတ်နိုင်ငံအပေါ်မဟုတ်မမှန်စကားတွေလုပ်ရက်တွေကိုအစဉ်တစိုက်ပြောကြားလုပ်ကိုင်နေပြီးနိုင်ငံဆက်ဆံရေးမှာပြစ်ခတ်တဲ့တွေပေါ်ပေါက်ဖန်တီးနေတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်ရှေ့လာမယ့်သတင်းပတ်မှာစတင်မဲ့စောအာဒီအိုလံပစ်အားကစားပွဲကိုတတ်မှတ်ရေးရသဘိမ့်မောက်မဲ့အစီအစဉ်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးကနောက်ရှက်တဲ့လုပ်ရက်အဖြစ်ညညွှန်ပြောဆိုနေပုံရပါတယ်။တရုတ်နိုင်ငံအနောက်မြောက်ဖက်ရှင်ချန်းဒေသကဝီဂါမိုစင်နေပေါ်တရုတ်နိုင်ငံရဲ့ပြည်မှုဘုံတွေကိုကန့်ကွက်တဲ့အနေနဲ့ဘေကျင်းအိုလံပစ်ကိုတတ်မှတ်ရေးရသဘိမ့်မောက်ဖို့ကြေညာထားတာဖြစ်ပါတယ
်။ဒီလိုအမေရိကန်တန်မနေ့ဖန်မြန်မာဝါဒအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြန်ထုတ်လွှင့်ပေးပါရရှင
် VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြံနေကြရင်မြန်မာအရေးအတွက်ဒီကပိတ်အစည်းအဝေးကျင်းပဖို့စီစဉ်နေချိန်မှာပဲလုံခြုံရေးကောင်စီအနေနဲ့မြန်မာအရေးကိုအထူးအရေးပေါ်အခြေအနေပြတ်ဖြစ်တဲ့သဘောထားပြီးမြန်မာပြည်သူတွေကိုအကောက်အွယ်ပေးဖို့လိုအပ်နေတယ်လို့ရက်သက်လူမှုအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးအဖွဲ့တွေအပါအဝင်အဖွဲ့အစည်းပေါင်း300နီးပါးကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ချင်း၊ကချင်း၊ကရင်အပါအဝင်မြန်မာနိုင်ငံတိုင်းသားအဖွဲ့အစည်းတွေဖြင့် Amnesty International, 45 Rights နဲ့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့အပေါင်းဝင်အဖွဲ့အစည်းပေါင်း286ဖွဲ့ကလက်မှတ်ရေးထိုးတောင်းဆိုတဲ့အထက်မှာမြန်မာနိုင်ငံတွင်လူသားချင်းစာနာမှုယိုယွင်းနေတာနဲ့အရက်သားပြည်သူတွေအရေးပေါ်အကာအကွယ်ပေးဖို့လိုအပ်နေတာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကအခုကျင်းပမယ့်အစည်းအဝေးကနေဖြေရှင်းပေးဖို့ပါဝင်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းတဲ့တနေ့နီးလာပြီဖြစ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့တကယ်ပိတ်အစည်းအဝေးတွေနဲ့ကြေညာချက်တွေထုတ်ပြန်နေတာဟာအလုံမဖြစ်ကြောင်းနဲ့လက်တွေ့ဖြေရှင်းပေးဖို့လဲတောင်းဆိုထားပါတယ်။ဒါအပြင်လုံခြုံရေးကောင်စီအလက်ကျဥပဒေနော်ဝေနိုင်ငံနဲ့မြန်မာအရေးထောက်ခံတဲ့နိုင်ငံတွေနဲ့ဥဆောင်နေတဲ့ဘရစ်တန်တို့အနေနဲ့အခုလုံစစ်တပ်အာဏာသိမ်းတစ်နှစ်ပြည့်မှာမြန်မာအရေးကိုချပြပြီးအခြေတင်ဆွေးနွေးကြဖို့နဲ့တခြားဖော်ဝင်နိုင်ငံတွေဘက်ကလည်းဝမ်းဝမ်းပံ့ပိုးပေးဖို့ဖန်ကြားခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတစ်နှစ်နီးပါးကြာလာပြီးတဲ့နောက်မတည်မငြိမ်အခြေအနေတွေဆက်ဖြစ်နေတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံနဲ့ကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့တန်တမန်အရင်းမြစ်တွေကိုကိုးကားပြီး AFP သတင်းမှာရေးသားထားပါတယ်။ဒီရှိွေကိုကုလသမဂ္ဂကင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဆန်နဲ့တူကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးတက်ရောက်တဲ့အကြောင်းလည်းဖော်ပြထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလရှိလာပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းနဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်လို့ဟာ January 29ရက်ကျက်သပတေးနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတန်းငန်ပုတ်ကို Derek Shulley နဲ့အရှိအာရှနဲ့ Pacific Year Bureau ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Ken Wiro နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ NUG ရဲ့နိုင်ငံခြားရေးဌာန Facebook မှာဖော်ပြထားပါတယ်။ Shunen Hu, Debonet, Popia Tare, Jinja Jemma, and Yoda Ninu Sua Beka, Leshi, Nemanang and Chene, Seiko Mure, Luda Sanamu Sayare, and that of Persirene, the dress of any Mure. Asiana Kula, two Gozalaria, those of Nimurine, but the three, the Boda and Yendre, Tendia Sunuke, Lusuare. American Town and Shidure Begale, Yama Ye, Pomo Tios are those of Nabo, Mahame Nangandrin, let dress on a nijo, Yoja get a loop, Popia Tabari. Bangladesh Nayama Kolong, Ranja Doka, there we go, Yamaning and Pep, Jampo, Ekesa, Tutamu, Mashita Lachin, or Sakya Chow, Bangladesh Nanganjai, Mijiva, Yobari, Ulatamga, Dream Mujoya, Yamaning and Sena, two Jampe Pogo, Nolin, Hazel and Nine, Yama a chat day, a Tisha Ye. A can canter a die, a gown table, no sound book that Bangladesh Ning and Jay Waji, Masu Pin Momanga, January in the Sakhon, Jetabini, online Sunday Motor, that don't get hello, Zioe Bingla Tanaga, your body. Ranger, I don't know, Lamakan, Yamasua Begara, Didoka, there you go, Sisi Pipian Lekamel, pretty bit of body. Have you met a good change part to get home on machine day the low? Doka does a come on meeting a Ranger Reha, and near Gia Gilangani. Majakana, Kapi Nija, Rapsipari. Bigger Lare, Bangladesh, Dukade, Secondary, Toyokere, Yamani and Lukins, and Kulatamaga, two Gosle, Tom and Ruskara, Nangataga, Taiwan in it, Bangladesh, Suane, Bobi Gaune, Maype Pian, Lopi, Runja Tetana, Pia Shayama, Yama Sitago, Pia, Pibu, Banja, Tarava. Julu Murego, Sulai, Tapiakere, Holo Gosu, not at the fan, Tapchilama, so in John. Ulatamaga, Piemujo, Antonio Gutoreska, January, the second, Jagabri Nima, Chalde, Nangandaga Holocaust Army Bonima, Yoja Lepari.
What we see today must worry us and jolt us into action.
Tikanin in 20, Kamadigo, Holocaust for Kore, Milan Titan, Tatamu, Mashiga, Usovi, Nansanti, Tamango, Pianti, Yebo, Chosara, Luda, Junior Bojazemu, Julon, to Reguia, Chalchepi, Drogo Pian, Tintin, Bebu, Arto David, Aunt. ต้องหัวเจ้าอาชีพนี้มาเว้ยโฮโลคอสต์ฉลาดเลยอาชีพงานเช็ดดูโลเงเรจ้าเป็นเหลียวชูมือตู้ลาลูกก็อยู่แก่เด็กสิ่งเดิมมาตัวนี้เรียนรู้เกี่ยวไปอาคารนาริโกอุโรปตะลอนในงานเรียนมาเช่นปานนี้จะรับเชื่อไปอุโรปตะลอนก็จูเรตตะขันอะไรกูเอาไม่ได้เนี่ยเช่นปานเลยบ้านนี้ก็นั่งดูปังกุยชาร์อาคารนามาโรจำนี้วันจีจงเนี่ยจำมันตั้งรัฐเลยจูอิสราเอลตัวอุกตาบ้าก็อยากเข้ารับเชื่อไป
ตอนนี้มันเป็นนักสงยาตรีนี่กูกูเอาเรื่องเนี่ยจากคิมยูเตอร์ก็เปรียบเทียบตัวเราว่ากูรับจันทร์เราตรีนไปปุ๊บจะได้สัดส่วนทั้งหมดเช่นจ้าละบ่บีปัตมาอุจงชิมบีเนี่ยเป็นการตรีนที่บุญเนี่ยสัจมาเลยอันนี้ยามยามันเนี่ยจะชิมบีเนี่ยเรื่องก็รีคอร์ดเรลมีน้ำมาชีเร่สิ่งสิ่งต่างๆเจนิวัยล่ะนั่งง่ายนี่ก็เลยว่า อันนี้วันจันทร์มานี่วันจันทร์โอ้เล่นจีเล่นเงินเนี่ยพิการนี่ละจ้ามีการนี่เจ้าลำบีรอไอ้นี่อันเนี่ยจะไปกูเต็งช่องทับยี่ตัวไปเลยงาเต็งช่องทับยี่ตัวดูงาอย่าเล่าชีเรื่องเลยดีด้ากันนี่ก็เปียบไปเลยทว่าไม่ได้ไหนไปดีด้าเรื่องจันทร์นี่เรื่องดูเรียเลยแต่บริพิมาสวยนี่เจ้าไปเลยยังงงอะไรเรื่องโอ้กูยังไม่เอามาเสร็จเปียบไปเลยไหมจริงๆเนี่ยพลังอยู่ในเด็กก็รีคอร์ดอันยูบีมาแต่สวยอะไรสิ่งสิ่งต่างๆอันนี้บางวันจันทร์ดีด้าก
တွေမရှိဘဲအခုလိုပြစ်ခတ်ခဲ့တဲ့အတွက်ထိတ်လန့်ကြောက်ရွံ့နေကြတဲ့ဒေသခံတချို့အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါလေ။မြို့ကန်လူဦးရေ900နီးပါးလောက်ထွက်ပြေးသွားတယ်လို့ Recorder မြို့ကန်တူကပြောပါတယ်
ဒီကတော့တော်မှာမြင်တယ်နော်ကျွန်တော်ပတ်တယ်သူဘောင်းလေးသူစက်ခဲနေသူခွဲတာဘောနော်ချက်ချင်းနော်ဒီလိုမျိုးသူခွဲလိုက်တဲ့ခါကျတော့သူတွေကကြောက်လက်ပြီးတော့တစ်ခါကောင်သူကူးကြတာပေါ့တော့တော်တော်များများကူးကြရဲ့ငါရနေလို့သူခွန်
းအိန္ဒိယဘက်ကိုထွက်ပြေးသွားသူတွေဟာမီဇိုရမ်ပြည်နယ်ကြံဖိုင်းခရိုင်ဇိုခေါရာရွာဒုက္ခသည်စခန်းမှာခိုးလုံနေရတယ်လို့အဲ့ဒီမျိုးကံကပဲပြောပါတယ
်အိန္ဒိယဘက်ကတော့ဒုက္ခသည်စခန်းရှိရဲ့ชีวิตมาเลยสรุปไอ้หลุมนี้ตรุจะไม่พอเลยสรุปตัวชาดาบะกระทู้เดียวจะต่อชีอ่ะอาทิตย์มานี่เยอะจริงสรุปตัวยินตัวยินเนี่ยอนุฤดีกว่าฤดีมานี่ยินเนี่ยไอ้หลุมนี้จาละแต่ถ้าสมมุติชื่อของสกันนี่ตรุลงไปปกติแล้ว
สุขอรายัวทุกข์ในสกันมาโคลงนี่ดูฤหาสิทธิ์อานาเต็มนี่หนอไปอานาภีสันเอหลุช้างหมู่ซีเรียมมาปาวินเนี่ยวนนั้นดิ ဒီမှာပြန်လာလို့ရတဲ့နေရာဆိုတော့တော်တော်များများတော့ရှိသေးတယ်လို့ကြားရတယ်။ရပ်ကွန်နှစ်ကဟိုဘက်ကနဲ့ဆိုတော့ချောင်းဝဲချတာပေါ့။တော်တော်များများတော့ဟိုဘက်မှာအိမ်ငါပြီးတော့တချို့ကတော့မူကတဲလီရီအမှတော့စောက်ပြီးတော့နေလူတွေတော်တော်များတယ်လို့တော့ကြားရတယ်။ဒါနဲ့မိမိဟိုအီချန်လာလို့ရှိရင်တော့သူတို့အတွက်ကတော့မင်းနစ်ပိုင်းနဲ့ဒီမှာပြန်လာလို့ရတဲ့နေရာဆိုတော့တော်တော်များများတော့ရှိသေးတယ်လို့ကြားရတယ်။ Duga Yaulare, Duga de, Tonda Long, Shinibare, Inyaning and Mago Tabila Yadurigo, Inya Jimaji, Suyaga, Lemma can be met, Mizuran Bine, Suyane, Manibu Bine, Suyarigaro, Dan and the La Kuni de Pinijavare, Manibura Bine de Yaulare, Nemaning and Baga Duga de Rigo, Duga de Adima Bu, Kabiari, Tobi Bule, Manibu Suyaga, Seasonivarekna.
ကိုညောင်ဝဲအောင်ပြောပြသွားတော့ပါခင်ဗျာအိန္ဒိယနယ်စပ်ဘက်ကအခြေအနေအပြီးမှာတော့ကျွန်တော်တို့ထိုင်းမြန်မာနယ်စပ်ဘက်ကိုစစ်ချင်ပါသေးတယ်ထိုင်းနိုင်ငံရဲ့ကိုတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကမြန်မာနိုင်ငံဘက်ကိုပြန်ပို့နေတာဆိုလို့ရှိရင်2000ကျော်သွားပြီလို့သိရပါတယ်အဲ့ဒီပြန်ပို့တဲ့အထက်မှာမိမိစန္ဒအလျောက်ပြန်လိုသူတချို့လည်းပါဝင်ပါတယ်ထိုင်း ရှိနေကြတဲ့အတွက်ကြောင့်သတိထားကြဖို့မြန်မာအလုံသမားရေးလှုပ်ဆောင်နေသူတွေကသတိပေးထားပါတယ်အပြည့်အစုံကိုတော့ထိုင်းကနေထိုင်းနိုင်ငံအခြေစိုက်သတင်းတော့မအေးအေးမှာကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
2021ခုနှစ်ဩဂုတ်လကစလို့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြီးတရားမြစ်ကနေထိုင်းနိုင်ငံလဲကိုတရားမဝင်ဝင်ရောက်လာသူတွေကိုထိုင်းအစိုးရကသတင်းတစ်ပတ်ကို3ရက်တရက်ကိုလူအယောက်200မြန်မာပြည်ဘက်ကိုပြန်ပို့နေပါတယ်။ပြန်ပို့ခံရသူအများစုကနိုင်ငံထဲတရားမဝင်ဝင်ရောက်မှုနဲ့ပြစ်ဒဏ်အမြန်ချခံရပြီးပြန်ပို့ခံရတာဖြစ်ပါတယ်။အဲ့ဒီလိုမျိုးမြန်မာနိုင်ငံဘက်ပြန်ပို့ခံရသူ6လအတွင်း 23,000 ကျော်ရှိပြီးတချို့ကတော့ထိုင်းနိုင်ငံဘက်မှာအခက်အခဲတွေတွေ့လို့ကိုယ်တိုင်ပြင်ကျင်ကြသူတွေလည်းဖြစ်ကြတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပြပါတယ်။
တပတ်ကိုတနင်္လာဗုဒ္ဓဆနေဆိုပြီးတော့တပတ်သုံးရက်အဲ့တော့တရက်ကိုလူနေရဆိုတော့အိုက်တရက်လူနေရမှာဘလို့လူမျိုးစားတွေအများဆုံးကုတလောပါလဲဆိုတော့တိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်တဲ့ခိုးဝင်တော့ခိုးဝင်ကြတဲ့မြန်မာတွေအများဆုံးပါပြီးတော့တိုင်းနိုင်ငံနေပြီးတော့ပုံစံမျိုးစုံနဲ့အခက်ခဲတွေ့ပြီးတော့အကြက်တဲတွေ့ပြီးတော့ပြန်ကျင်ကြတဲ့တိုင်းလောကအချုပ်မှာဖန်ခံပြီးအချုပ်သားအနေနဲ့ပြန်တာပေါ့အဲ့လေလူတွေပါတယ်ပြီးခဲ့တဲ့2021ဩဂုတ်လတရက်နေ့ကနေအခု2021ဇန်နဝါရီလ28ရက်နေ့ထိ 23,859 ယောက်နေရာပြန်နေကြတယ
်။ထိုင်းနိုင်ငံဘက်ကအခုလိုပြန်ပို့သူတွေကိုမြန်မာနိုင်ငံမြဝီမြို့ရောက်တဲ့အခါမှာနိုင်ငံရေးနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးမတင်လာသူတချို့ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။ဒါကြောင့်အန်ရဲကင်းအောင်ကိုယ့်ရဲ့လက်ကင်ဖုံးထဲမှာထည့်သွင်းထားတဲ့ဖိုင်တွေအချက်လက်တွေရှိရင်ဖြတ်သွားဖို့ဦးမိုးကျော်ကသတိပေးပါတယ
်။ကိုယ်ဝင်ပြီးတော့ပြစ်ဒဏ်ဆီလိုပဲပြန်ပြန်မိမိဟာမုံထဲမှာမိဘလောက်ပဲယုံကြည်ရှိကြည့်အတန်ဖိုင်တွေဓာတ်ပုံတွေသတင်းချက်လက်တွေဗီဒီယိုဖိုင်တွေလုံးဝထည့်မထားပါနဲ့ရှင်းပြလိုက်ပါအန်နေဖြစ်နေတယ်လို့အထူးသတိပေးရကြည့်ဒါတစ်ချက်နံပါတ်2ကတော့ online ကနေပြီးတော့ကားစီစဉ်ပေးမယ်လင်းစီစဉ်ပေးမယ်ငွေချိုတွင်လွှဲပါဘန်းနေငွေချိုလွှဲပါဆိုတဲ့ပွဲစားတွေလုံးဝမယုံပါနဲ့
ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးအတိုင်းတာနဲ့ဖမ်းပြီးတဲ့နိုင်ငံသားသားရွှေပြောင်းလို့တမအရေးအတွက်6,000ကျော်လောက်ရှိမယ်လို့လဲထိုင်းနိုင်ငံမှာအလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့ရေးစုစည်းထားတဲ့ Migrant Labor Development Network ကစည်းရင်းပြုစုထားပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်အခု2022ခုနှစ်ဇန်နဝါရီလတတိယပတ်အထိနေဆက်တွေကနေဖမ်းပြီးတဲ့မြန်မာနိုင်ငံသားအရေးအတွက် 3,000 ကျော်ရှိနေပြီလို့လဲထိုင်းနေသားကောင်တက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
မအေးမှာပြောပြသွားတာပါ ဆက်လက်ပြီးတော့မကွေးတိုင်းဘက်ကအခြေအနေတချို့ကိုတင်ပြလိုပါတယ်မကွေးတိုင်းပေါင်းမြို့နယ်နဲ့မြိုင်မြို့နယ်ထဲမှာထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်တွေကဒေသခံတွေဝင်ငွေအတွက်အားထားရတဲ့ရေနံတက်ရဲ့ရေနံတွင်းတွေကိုမိရှုဖျက်ဆီးတာတွေရှိနေတဲ့အတွက်ကြောင့်အခက်အခဲတွေကြုံတွေ့နေရပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါလိမ့်မယ
်လက်ရဲ့ရေနံတွင်းတွေကိုအဓိကထားလုပ်ပိုင်တဲ့မကွေးတိုင်းပခုတ်ကူခရိုင်ပေါင်းမြို့နယ်နဲ့မြိုင်မြို့နယ်တွေကလက်ပံတို့တပြေညိုစတဲ့ရေနံမော်တွေကရေနံတွင်းနေတဲ့ရေနံတွေကိုစစ်ကောင်စီတပ်တွေမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကနေမြေရှင်းလင်းရင်းအခုလိုမီးရှို့ဖျက်ဆီးနေတဲ့အတွက်ဒေသခံလုပ်သားတွေမှာစိုးရိမ်ပြီးလုပ်ငန်းခွင်ဝင်မှုအခက်အခဲတွေရှိနေပါတယ်ဒီအချိန်နဲ့ပတ်သက်လို့ရေနံလုပ်ငန်းလုပ်ကိုင်နေသူတို့ကအခုလိုပြောပါတယ
်သူတို့ရည်ရွယ်ချက်ကတော့အဓိကတော့နေမြေရှင်းလင်းရေးသဘောမျိုးပေါ့ဗျာကျွန်တော်တို့ရေနံမြေက PDF ကိုအတော့ပန့်ဖြစ်တယ်ပေါ့ဗျာရေနံမြေဆိုတော့ရေနံမြေကတော့ဟိုပါပေါ့ငွေကြေးထွက်တာ ਉਹ အဲ့တော့ PDF တွေဒီကနေပြီးတော့အတော့ပန့်ဖြစ်တယ်ဆိုပြီးတော့အဲ့ဒီသဘောနဲ့ဒီရေနံမြေမှာရှိတဲ့အဓိကရေနံပေါ့ရေနံတွေတော်တော်များများလိုက်မီးရှို့နေတယ်စိုးရိမ်ထိတ်လန့်မှုဆိုလက်ရှိချိန်ကတော့ကျွန်တော်တို့ညီကဒီရေနံမြေမှာလုပ်ဖို့ခြံဖို့ရေကန်ရဲတဲ့အနေထားမှာကိုမရှိတော့ဘူးအကုန်လုံးကဒီမှာကဒီနေရာကိုဆုံးမှုပဲစိတ်ကူးနေတာပေါ့ဗျာ။လုံးမဲ့သူမရှိတော့တဲ့အနေထားပဲပြောပါတော့မလုံရဲကြတော့တာပေါ့ဗျာ။လုံးတော့လုံးချင်တာပေါ့
။လက်ရဲရေနံသွင်းတွေကိုအဓိကအားထားနေရတဲ့သူတွေအနေနဲ့ရေနံသွင်းတွေဖျက်ဆီးခံရတဲ့အတွက်ဝင်ငွေထိခိုက်နေကြပါတယ်
။ထိခိုက်တာတော့ဒီမှာရှိတဲ့လုံသားတွေပဲလုံသားဆိုတော့ပြည်သူတွေပေါ့နော်။ဟိုကအဓိကဒီအခုဗျာဖားလိုက်တော့ရေနံမြင့်ပြီးပြည်ပဲကျင်းပိုင်ဆုံးရှုံးနေ။အဲ့ဒီကျင်းမှာခတ်နေတဲ့အလုံသမားနော်တရက်ကိုတစ်တောင်းဆိုတစ်တောင်းဒီလိုအလုံသမားတွေသူတို့ကိုယ်တိုင်လည်းမခက်ရဲတော့ဘူးခက်ရဲလေရေနံမြေမြို့တော်ကလုံးဝအလုံးမရှိတော့ဘူးဒီဘက်ကရှိတဲ့သူတွေအကုန်လုံးထိခိုက်ပါပဲကျွန်တော်တို့ဘက်ကရေနံမြေဘက်အဓိကအားထားအလုံးလုံးတာ
မကွေးတိုင်းတွေကတခြားနေရာတွေမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်ပြီးရေနံစိမ်းသေးတွေမတိမငြိမ်ဖြစ်ခဲ့ပါတယ်အဲ့ဒီလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်ပဲအခုလိုရေနံသွင်းတွေကိုမီးရှို့တာဖြစ်မယ်လို့ဒေသခံတူကခန့်မှန်းပါတယ
်ဒီပေါ့ကိုအရင်ကတသိန်းငွေချင်းနောက်ပြီပါသွားနေတာတသိန်းအောက်မှာပေါ့တော့ဟိုကသူစုလို့ချင်းကတက္ကသနဲ့ရောမီးရှို့မှုတွေသူတို့ရဲ့အခုဝင်ရောက်ပြီးတော့အကြမ်းဖက်မှုတွေကြောင့်ဆိုပြီးတော့အခုဘာဖြစ်နေလဲဆိုတော့အခုဈေးကမမှန်ဘူးဖြစ်တာတကယ်နဲ့တကယ်ဆိုကျွန်တော်တို့ဒီရှစ်ကောင်ကြီးကကျွန်တော်တို့မကွေးတိုင်းမှာဆိုရင်ဒါကန်တော့ခရယ်ဆောက်တယ်ပေါ့နော်အဲ့ဒီပခုတ်ခရယ်ကရိုင်းမြို့နယ်ရဲ့ဒီစကြူမြို့နယ်ရဲ့ကျွန်တော်ပေါက်မြို့နယ်ကထိန်းချုပ်လို့မရဘူးအဲ့ထိန်းချုပ်မှုမရတဲ့နေမြေဖြစ်တဲ့မြန်မြူနယ်မှာကအခုလက်ရှိရေနံကိစ္စနဲ့ပတ်သက်ပြီးတော့ရေနံတွင်းတူးလုပ်ငန်းနဲ့ပတ်သက်ပြီးတော့သူတို့ကနောက်ဆုံးအဆုံးအသတ်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒါမိချုပ်ဆက်ပြီးခဲ့တာပေါ့
ရေနံမြေဘက်မှာတိုက်ပွဲတွေရှိမနေပေမဲ့စစ်ကောင်စီဘက်ကနေမြေရှင်းလင်းပြီးရေနံမော်တွေကိုထိန်းချုပ်ခြင်းနဲ့အတူအခုလိုမိရှို့တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ
်ဒီကောင်တွေကသူတို့ကိုပြစ်လို့ရှိလို့ရှိရင်ရွာတွေမိရှို့မယ်လုံချင်ရတွေလုံမယ်ဆိုတော့ PDF တွေဒီဘက်ကအားလုံးကငြိမ်ကြရတာလေရွာတွေရှိမှသိလို့ပေါ့ဒီမင်းမော်အဓိကတော့သူတို့ရေနံမော်ကိုထိန်းချုပ်ခြင်းတဲ့သဘောမျိုးပေါ့
စစ်ကောင်စီကရေနံတွင်းတွေနဲ့ရေနံတွေကိုမိရှို့သွားတဲ့အတွက်ရေနံစိမ်းရှားပါလာတယ်လို့နေမြေအခြေအနေတွေကြောင့်တည်ယူရမှာအခက်အခဲရှိနေတဲ့အတွက်အရင်ကရေနံစိမ်းပေါက်စေးဟာတသိန်းဝန်းကျင်ကနေမီးရှို့ဖျက်ဆီးခံရပြီးနောက်ပိုင်းမှာတော့တသိန်း3000နီးပါးအထိဈေးမြင့်တက်သွားပါတယ်ခင်ဗျာ
ဒါကတော့မကွေးတိုင်းတွေကအထင်းတွေတချို့ကိုကိုရဲမွန်ပြောပြသွားတာပါ VOA ရဲ့တောက်ကြနေမနေ့ဖက်အတန်းလင်းအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုနောက်ထပ်တင်ပြပေးမယ်သတင်းပေးပို့ချက်တစ်ပုဒ်ကတော့တနေရာထဲမှာဒီကိုဗစ်ကူးစက်မှုအစုလိုက်ပြောင်းလိုက်တွေ့ရှိရတဲ့ဆိုရတဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်သကိုင်းတိုင်းတမူးမျိုးနယ်ကကျောင်းတစ်ခုမှာကိုဗစ်ရောဂါအစုလိုက်ကူးစက်မှုရှိခဲ့ပြီးတော့ကိုဗစ်အတည်ပြုလူနာ150လောက်ရှိနေပါတယ်အခုလိုရာနဲ့ချီကိုဗစ်ကာယရောဂါကူးစက်တဲ့နေရာမှာရောဂါပိုးအမျိုးအစားကူးစက်မြန် Omicron ပိုးဟုတ်မဟုတ်ဆိုတာကိုသိရှိရဖို့အတွက်ရန်ကုန်မြို့ကအမျိုးသားဓာတ်ခွဲဌာနစီပို့ဆောင်ထားတယ်လို့တမူးမျိုးကကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်ရန်ကုန်မြို့ကပေးပို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ
စကိုင်းတိုင်းတမူးမြို့မှာရှိတဲ့အထက်ကနှစ်အခြေခံပညာသင်ကျောင်းကဆရာဆရာမနဲ့ကျောင်းသားကျောင်းသူပေါင်း52ဦးမှာဇန်နဝါရီလ24ရက်နေ့ကကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်။တမူးမြို့မှာကိုဗစ်ရောဂါကိုအစုလိုက်ကူးစက်မှုလည်းဖြစ်ပါတယ်။အခုလိုကျောင်းကကိုဗစ်ကူးစက်သူတွေအရင်တည်းကကိုဗစ်အတည်ပြုထားတဲ့လူနာတွေနောက်ထပ်တန်တရာရှိရတဲ့စစ်ဆေးသူတွေအပါအဝင်စုစုပေါင်းအတည်ပြုလူနာဟာဇန်နဝါရီလ28ရက်နေ့အထိဆို150ဝန်းကျင်ရှိနေပါတယ်။တမူးမြို့မှာလူအများကြီးကိုကိုဗစ်ကူးစက်ထားတဲ့ပိုးဟာ Omicron COVID ပိုးဟုတ်မဟုတ်သိနိုင်ဖို့အတွက် Yangon Myo ga Myo da Chamma yin Dakwae Thana si go pe po tha de lo Tamu Myo Siyon Ou Ji Dr. Thura ga pyo ba de.
Di ni do ai 150 wa bo no khu twit chi de sei ga ni pyo ma chinaro sampa 48 khu bo 48 khu go Yangon Myo di Myo da Chamma yin Dakwae Thana yin Thana bo no ai 80 bo. Ari go chinaro khu di Myo Myo si wa twit sei bo de po tha de.
COVID စီးမင်းနဲ့အညီဆောင်ရွက်ပေးထားတယ်လို့ပြောပါတယ်။ကာယောဂါကုသခံရမှုထိန်းချုပ်နိုင်ဖို့အတွက်လည်းလုပ်နေပါတယ်လို့ဒေါက်တာသူရကပြောပါတယ
်။စတွေ့ပြီးတော့ညားလာတဲ့အချိန်မှာအခုကျွန်တော်တမူးကနေပြီးတော့မှကျွန်တော်တို့ဒီအဓိကတော့ပြမကိုကျွန်တော်မပြအောင်ဖို့ပေါ့နော်။အဲ့အတွက်ဆိုပြီးကျွန်တော်တမူးကနေပြီးတော့အထက်စီကိုအခုပိတ်ထားတယ်။ပြမကနေပြီးတော့ဒီဘက်ကဝင်လာရင်အခုပိတ်ထားတယ်။ကျွန်တော်ဒါနဲ့ကုန်စီစီစဉ်မှုအစီအပြောင်းတော့ကျွန်တော်ကုန်ကားတွေကိုတော့ဝင်ကုန်ပေးထားတယ်။သူတို့တွေတော့ဒါနဲ့ကျွန်တော်ဒီမြို့ဝင်မှာထားထားပြီးတော့မှဒီတရားအပိုးမရှိတဲ့သူကိုကျွန်တော်တို့ပေါက်ခိုင်းပြီးတော့မကုန်စီဒီစီစဉ်မှုတော့လုပ်နေတာပေါ့လေဒီအဓိကကတော့ကျွန်တော်တို့ဟိုအစုပြုံလိုက်တွေ့တာတော့ចောင်းကတွေ့တာဟုတ်နော်ចောင်းကနေပြီးတော့ចောင်းသားចောင်းသူတွေဆရာဆရာမနေစတွေ့တာဆိုတော့အဲဒီဆရာဆရာမနဲ့ចောင်းသားចောင်းသူတွေကနေပြီးတော့ကျွန်တော်တို့ကအဓိကတော့သူတို့တွေရဲ့ဆီဆက်တဲ့လူတွေနဲ့ဟာတွေကိုကျွန်တော်ဝန်ဆက်တွေတော့တက်တိုက်ဖြစ်နေတာပေါ့နော်ဖြစ်ပြီးတော့မှကျွန်တော်တို့ positive သမားတွေကိုတော့ဒီတန်သေးုံနဲ့အထက်ကနေပေါ့နော်ခုလောလောဆယ်တော့အဲ့မှာစင်တာမှာထားတာပေါ့လေထားပြီးတော့မှကျွန်တော်တို့ထိန်းတယ်နောက်ပြီးတော့မှအခုတန်တရားရှိတဲ့လူတွေကိုကျွန်တော်တို့ကတော့ချက်ချက်တယ်ပေါ့နော်အဲအဲ့လိုမျိုးနဲ့ကျွန်တော်တို့တော့အခုဒီယောဂကိုထိန်းချုပ်လို့ရအောင်တော့ဟိုကလုပ်နေတာပေါ့လေ
ကိုဗစ်ကာကွယ်ဆေးမထိုးရသေးသူတွေထိုးနိုင်ကြဖို့အတွက်တိုက်တွန်းနေတယ်လို့ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုလည်းတစ်ချိန်တည်းမှာပဲလုပ်နေတယ်လို့ပြောပါတယ်တမူးမျိုးမှာကိုဗစ်အတီးပြုတ်လူနာတစ်နေ့နဲ့တစ်နေ့များလာနေခြင်းမြို့မှာဈေးဆိုင်တွေကဆိုင်ကန်းအတော်များများလဲပိတ်ထားကြပါတယ်မြို့အနှံ့ပိုးသက်ဆေးလဲလိုက်ပြီးဖျန်းနေတယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်တက်တဲ့အလှိုင်းပြင်းထန်ခဲ့တဲ့အချိန်တုန်းကအောက်ဆီဂျင်ပြတ်လတ်မှုတွေနေရာနှက်မှာကျုံခဲ့ကြရတာကြောင့်အခုလည်းလိုအပ်လိုင်းအသင့်ဖြစ်နေအောင်အောက်ဆီဂျင်စက်ရုံတွေကိုပြန်ပြီးလည်ပတ်နေပြီလို့တမူးမြို့ဒေသခံတဦးကပြောပါတယ
်။ဒီလိုပဲတော့ကူးစက်မှုတွေများနေကြပြန်ပါဒီကောင်အရင်ကသူကဒီတော့အနက်အနေအရတာတွေကပြပြဘူးဒီစက်တွေအရင်ကိုဗစ်လိုလက္ခဏာမပြဘူးပေါ့ဗျာ။ဒါမှမပြနဲ့ကြောက်ကလည်းမတူကြပါဘူးလို့ချောင်းဆိုးနာစီချောင်းဆိုးဖြစ်ကြတယ်ချားကြတယ်အဲ့ဒါပါပဲအခုကသူကကူးစက်မှုကတော်တော်လေးညံနေတယ်ဒီကအောက်ဆီဂျင်ဆိုင်ရုံတော့ဒီနေ့ကျွန်တော်တို့လဲထားတာပေါ့တကယ်လို့အောက်ဆီဂျင်ဘာညာလိုခဲ့ရင်တော့ရန်သိချင်အောင်တော့အဲ့ဒါလဲထားတ
ာကျမကြီးဝင်းကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ Omicron COVID ပိုးအတည်ပြုလူနာအရေအတွက်ဟာ January 29ရက်ည8နာရီအထိဆို211ယောက်ရှိနေပြီးအဲ့ဒီထဲမှာပြည်တွင်းအကူဆက်ခံရသူက2ယောက်ရှိနေပါတယ်
တမူးမျိုးကကိုဗစ်ရောဂါကူးစက်မှုအခြေအနေတွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ VOA ကနေပြီးတော့အတန်လင်းစီစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။မကြာမီပါပဲအပတ်စဉ်ကဏ္ဍတွေကိုနားတော်တာဆင်ရပါတော့မယ်ခင်ဗျာ
။ VOA American တိုင်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
င်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို9.32kHz 9.39 9.49kHz 6.539 9.190kHz 10.95တို့ကနေဆက်လက်ထုတ်လင်းနေပါတယ်ဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းသွားမှာပါနောက်တော့တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုလို့ရှိရင်
ဒီပိုးကမတရားတဲ့ဖြစ်ကိုကူတယ်အိမ်တိမ်မှာတယောက်ပဲဖြစ်လိုက်တိမ်လုံးဖြစ်ဖို့ချန်စာ90ရာခိုင်နှုန်းသေချာတော့ရှိတယ်ဒါအိုမီကရွန်ပဲ
မကြမီတင်ဆက်မယ်ကျန်းမာရေးအစီအစဉ်ထဲမှာအပြည့်အစုံကိုနားတော်တာဆင်ရပါမယ်ဒါအပြင်အပတ်စဉ်တင်ဆက်နေကြဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ဒါအပြင်တိုင်းရင်သတင်းလွှာတွေကိုလည်းဇက်တိုက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာအခုပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုစတင်ကြပါမယ်။သခိုင်းတိုင်းကပြည်သူခုခံစစ်မှာချင်းတွင်းမြကြောင်အတွင်တိုက်ပွဲတွေပါဝင်တဲ့အသည့်ကျယ်ပြန့်လာပုံကိုဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့ဖူးတွဲတင်ပြပေးထားပါခင်ဗျာ
။သခိုင်းတိုင်းရဲ့ပင်မရေကြောင်ဖြစ်တဲ့ချင်းတွင်းမြဟာမိုင်950ကျေပြားပြီးမြောက်ကတောင်ဝူစီးခြင်းပါလေ။မြင်းကြံအနီးမှာအေယာဝတီမြစ်နဲ့ဖြစ်ပေတာမို့တယူပို့ဆောင်ရေးမှာချင်းတွင်းမြစ်ဟာအရေးပါနေသေးဖြစ်ပါလေ။2000ကမုံရွာမှာချင်းတွင်းတရားကိုဖွင့်လှစ်နိုင်တာမို့အနောက်ချင်းတွင်းဒေသနဲ့ကူးတန်းရောင်းဝယ်ရေးအားကောင်းလာပါလေ။ကလေးဝဟုံးမလင်းနဲ့ခန်းကြီးမှာလည်းမြစ်ကူးတရားတွေတည်ဆောက်ထားတာကြောင့်ချင်းတွင်းမြစ်နောက်ဆက်ကမ်းကြီးကုန်းလန်းသွားလာရေးလည်းလွယ်ကူလာပါလေ။ဒီလမှာဒေသခံပြည်သူစီရဲ့ခုခံစစ်စတယ်လို့ပြောနိုင်ပါတယ်။ရင်းမာပင်နဲ့ကဏီမြို့နယ်ကရွာတွေကိုအေပီလာကန်းကစပြီးစစ်ကောင်စီတပ်ကပြစ်မှတ်ထားတိုက်ခိုက်နေလို့ဒေသခံတွေတောင်းချီပြီးထွက်ပြေးတိတ်ဆောင်နေရကြောင်းမြန်မာနောက်သတင်းဌာနကအေပီ23ရက်နေ့ကသတင်းပေးပို့ပါတယ်။စစ်အာဏာရှင်စနစ်ရေးစိတ်ဓာတ်ပြင်းထန်တဲ့ဒေသတွေဖြစ်လို့စစ်ကောင်စီကနေမြေဆိုးမိုးနိုင်အောင်ပြင်နာလို့ဒေသခံတွေကဆိုပါတယ်ယူတဲ့ရွာထဲမှာတက်ဆွဲတဲ့စစ်ကောင်စီတက်ကိုစစ်ကောင်စီပေးနိုင်မဲ့မုံရွာကလေးဝကာလဟာဒေသခံ PDF နဲ့စစ်ကောင်စီတက်မကြာခဏတိုက်ပွဲဖြစ်ပြီးချုပ်ကင်မှုပြန်ဆိုင်တဲ့နေရာဖြစ်လာပါတယ
်စကိုင်းတိုင်းမြောက်ဖက်စွန်းဒေသဖြစ်တဲ့ခန်းတီဟိုမလင်းစတဲ့မြို့နယ်တွေကကျောက်စိမ်းကျွန်းတင်းနဲ့အခြားအဖိုးတန်တယံဇာတာတွေကိုဥပဒေမဲ့တယူပို့ဆောင်ရမှာချင်းတွင်းမြစ်ကိုသုံးသလိုစစ်ကောင်စီတပ်ရဲ့လက်နက်ခဲယံထောက်ပို့ပစ္စည်းနဲ့ရိခါပို့ဆောင်ရမှာလဲသုံးရပါတယ်။ဒါဝူတိတဲ့ဒေသခံ PDF တပ်ဖွဲ့တွေဟာမြစ်ကြောင်းတစ်လျှောက်မှာစစ်ကောင်စီရင်ရင်တွေကိုခြုံခိုးတိုက်ခိုက်ကြပါတယ်။ဒီဇင်ဘာအစောပိုင်းကစုံစင်းလာတဲ့စစ်ကောင်စီရင်ရင်70စင်းကိုဒေသခံ PDF တွေကဝိုင်းတိုက်ကြသလိုစစ်ရင်ရင်တွေကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာမို့ဒေသခံအများအပြားရွာကထွက်ပြေးတင်းရှောင်ရပါတယ်။ရင်ရင်နဲ့လိုက်ပါလာတဲ့စစ်သားတွေဟာမြကန်းနေပြည်ရွာတွေကိုအများဆုံးပစ်တာကြောင့်ရှောင်ပြေးသူတွေများပြားလာပါတယ
်။လက်နက်အင်အားမကောင်းတဲ့ဒေသခံ PDF တွေရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီရင်ရင်တွေဟာခန်းတီးကမုံရွာကိုစုံစင်းတာနရကျော်ကြာသွားတယ်လို့မြန်မာနောက်ကဆိုပါတယ်။ရင်ရင်မှာလုံခြုံရေးအတွက်လိုက်ပါလာတဲ့စစ်ကောင်စီတပ်သားတွေကလည်းခရီးစဉ်တစ်လျှောက်မှာကမ်းပေးကျေးရွာအများအပြားကိုဒုက္ခပေးခဲ့တယ်လို့ဒေသခံတွေကပြောပါလေစစ်ကောင်စီတပ်ခြေလှုပ်ယူထားတဲ့ဒေသဆိုရင်ကုန်းချောင်းရောရေချောင်းရောတိုက်ပွဲပြင်းထန်ပါတယ်စစ်ရင်ရင်သားမုံရွာရောက်တော့ပါလာတဲ့ပစ္စည်းတွေကိုကုန်းတင်ကားပေါ်တင်ပြီးမန္တလေးကိုပို့ပေးကြောင်းသိရပါတယ်မုံရွာမန္တလေးကားလမ်းကတိုက်ပွဲအခြေအနေကိုတော့မသိရသေးပါဘူ
းချင်းတွင်းမြစ်တမ်းမှာစစ်တပ်ပိုင်းရွှေကြိုးပြူစီတင်းမောင်းနဲ့ BOC တင်းမောင်းကိုမြောင်မြို့နယ် PDF ကဒီဇင်ဘာ3ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒီဇင်ဘာလ4ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါတယ်။ချင်းတွင်းမြစ်တဲကတိုက်ပွဲတွေမှာဒေသလုံးရေမြုံမိုင်းတွေကိုဒီဇင်ဘာ12ရက်နေ့ကစာပြီးသုံးနေကြောင်းကနီ PDF ကကြေညာတာကိုဒီဇင်ဘာ13ရက်နေ့ထုတ် BBC သတင်းမှာဖော်ပြပါတယ်။ကနီမြို့နယ်မဲတင်ရွာနီးမှာစစ်ကောင်စီရင်ရင်တစ်စင်းရေမြုံမိုင်းထိသွားလို့နင်းမြုပ်သွားကြောင်းမင်းကင်း PDF က BBC ကိုအတည်ပြုပြောပါတယ်။ရေမြုံမိုင်းကိုအဝေးရင်းစနစ်နဲ့ဖောက်ခွဲတဲ့အမျိုးအစားဖြစ်ပါတယ်။ရေစကြိုးပျောက်ကြားနဲ့မြင်းကြံပျောက်ကြားနှစ်ဖွဲ့ပေါင်းပြီးရေမြုံမိုင်းစမ်းသပ်ထုတ်လုပ်တာအောင်မြင်ကြောင်းဒီဇင်ဘာ9ရက်နေ့ကလေးကကြေညာထားပါတယ်။မင်းကင်းနဲ့ကနီဒေသမှာ ညချောင်းသွားလာမှုမလုပ်ဖို့ကိုလည်းဒေသခံ PDF တွေကတတိပေးထားပါတယ
်။ချင်းတွင်းမြစ်ထဲမှာသွားလာနေတဲ့စစ်ရေးရင်တွေကိုတိုက်ခိုက်တဲ့အပြင်ငုံရွာကနီးမင်းချင်းကလေးဝကာလာမှာသွားလာတဲ့ရှစ်ကောင်စီတပ်တွေကိုလည်းဒေသခံ PDF ကတိုက်ခိုက်ကြောင်းသိရပါတယ်။ဧရာဝတီမြစ်ချောင်းအတိုင်းဆန်တက်လာတဲ့စစ်ကောင်စီတင်းမောနှစီးကိုထိကျိုင်နယ်ကစပြီးဒေသခံ PDF တွေကတိုက်ခိုက်ကြောင်းမန္တလေး Free Press သတင်းပါပေါ်ပြပါတယ်။ကတားမြို့နားရောက်တော့ KIA ကချင်းတပ်ဖွဲ့နဲ့မြို့လား PDF ကထပ်မံတိုက်ခိုက်ပြန်တဲ့အတွက်ထိခိုက်ပျက်စီးမှုတွေရှိတယ်လို့ဆိုပါတယ်။တင်းမောပြက်မှလိုက်ပါလာတဲ့စစ်ကောင်စီတပ်သားကိုပယ်ယူတဲ့မော်တော်၃စီးကိုမြို့လား PDF ကဆက်လက်တိုက်ခိုက်တဲ့အတွက်မော်တော်ဘုတ်ကစီမြင့်မြုပ်ပြီးရှစ်ကောင်စီတပ်သားအများအပြားပြေဆုံးကြောင်းသိရပါတယ်။ကုန်းချောင်းတိုက်ပွဲတွေအပြင်ရေချောင်းတိုက်ပွဲပါထပ်တိုးလာတာမှုစစ်နယ်မြေကျေပြန့်လာပါလေ။ရှစ်ကောင်စီဟာလေတပ်အင်အားကိုတိုက်ပွဲတိုင်းမှာလိုလိုအသုံးပြုနေတာကြောင့်ရွာမိရှုခါရမှုထွက်ပြေးတိတ်ဆောင်မှုနဲ့ပြည်ကြီးပျက်စီးမှုတွေလည်းများပြားလာတာတွေ့ရပါတယ်ခင်ဗျာ။
ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသားချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်တင်ပြပေးမယ့်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကူးစက်များနဲ့ Omicron ကူးစက်မှုတွေများမလာအောင်ဘယ်လိုကာကွယ်မလဲဘယ်လိုကြိုတင်ပြင်ဆင်မလဲဆိုတာတွေကိုဆွေးနွေးတင်ပြထားပါတယ်မြမနိုင်ငံမှာ COVID-19 မျိုးကွဲသစ်ဖြစ်တဲ့ Omicron ကိုတွေ့ရှိရတာရက်သက်တစ်ပတ်၄ပတ်ကျော်လာချိန်မှာနိုင်ငံတကာအတွေ့အကြုံတွေအရပိုးကူးစက်မှုအရန်များမလာအောင်ပြင်ဆင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းတွေကိုနယူးယောက်မြို့တော်ကမှရှိတဲ့ Wyckoff Heights ဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုဆက်သွယ်ပြီးတော့အကူအညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျတက်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ကတားတရားတက်ညာကျွန်တော်တို့မြန်မာနိုင်ငံမှာဒီ Omicron COVID မျိုးကွဲသစ်ပေါ့နော်ခုစံမြန်တာစတင်ပြီးတော့ဒီသတင်းပတ်အနည်းငယ်ကြာလာတဲ့အချိန်မှာနိုင်ငံတကာအတွေ့အကြုံတွေအရာအခုလက်ရှိအနေထားမှာပေါ့နော်အဓိကဘာရောနေအဓိကစာပြီးတော့ရှင်းပြကြရအောင်ဆရာကြီ
းပထမအရေးကြီးဆုံးတစ်ချက်ကလေကျွန်တော်တို့ဒီမှာ November လကုန်တော့မှစပြီးတော့တတိထားမိကြတယ်တကယ်တမ်းတော့လက်တွေ့ဖြစ်လာတာဒီဇင်ဘာလဒုတိယပတ်လောက်မှာစပြီးတော့ case ဖြစ်လာတယ်။တကယ်တက်လာတာတော့ဒီဇင်ဘာ18ရက်နေ့19ရက်နေ့လောက်မှာစပြီးတော့ဖြစ်လာတယ်ပေါ့နော်။ပြီးွားတဲ့ခါမှာစတိုက်တက်လာတယ်။အခုစပြီးတော့ကျွန်တော်တို့က top ကိုရောက်ပြီးတော့ပြန်ကျလာတယ်ပေါ့။ဒီ February mid second week လောက်မှာဆိုတော့ကျွန်တော်တို့ bottom down လောက်ကိုကျွန်တော်တို့ suppress လုပ်နိုင်ပြီလို့ကျွန်တော်ကတွေ့တယ်ပေါ့နော်။ဆိုတော့ဒီလိုပဲရှင်းကြည့်လိုက်လို့ရှိရင်တော့ဒီ South Africa မှာဖြစ်သွားတဲ့10ပတ်အခြေပေါ့နော်အဲ့လိုမျိုးကျွန်တော်တွေ့တာပေါ့ကွာ6ပတ်နဲ့10ပတ်လောက်ကြာနိုင်နေပေါ့ဗျာဟို2ပတ်လောက်ပြန်မှာပေးတတ်တာတက်မယ်ဆိုတော့သူကြည့်ရတဲ့ပုံစံကိုပြောတာပေါ့နော်ဥပမာနိုင်ငံမှာရလာနိုင်တဲ့ data အနေထားရဒီလောက်တော့အများကြီးတော့မစစ်နိုင်သေးတော့ကျွန်တော်ပြောရတော့နည်းနည်းလေးတော့ခက်တယ်ဒါပေမဲ့လည်းရတဲ့အနေထားကိုကြည့်လိုက်လို့ရှိရင်နံပါတ်လေးရစတက်လာတော့ဟိုမကြလာတော့ဘူးရာကနန်းနေ100ကနန်း200ကနန်းလောက်ထိရှိလာပြီကျွန်တော်ဒီမှာဆိုရင်တနေ့တနေ့ကို1000ကနန်းချီတိဒါကျွန်တော်စံတလေးတစ်ခုမှာ positive ဖြစ်တဲ့ဟာတွေပါလာတယ်။အဲ့လိုအခြေအနေမှာရောက်တဲ့ခါကျတော့ဒီနိုင်ငံမှာတော့စစ်ဖို့အရန်အောင်တိုက်တွန်းတာပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီစစ်တာကဘယ်လိုမျိုးအထောက်အကူပြုလဲဆရာ
။စစ်လိုက်လို့ရှိရင်ကျွန်တော်တို့က quarantine လုပ်တယ်။အလုပ်မှဆိုတော့သွားခိုင်းမှုအိမ်မှာရှိတဲ့အဖေမေဦးလေးအတော်ဒီကိုဖြစ်နိုင်လို့ရှိရင်တခါလဲစစ်ပြေးလိုက်တယ်။ဘာလို့ဆိုတော့ဒီကအရန်ကူတာကူတာကိုတိမာတာလေကျွန်တော်တို့က quarantine လုပ်လို့ရမှာ။ quarantine လုပ်တာကိုလုံမှတာလေကျွန်တော်တို့တခြားလူတွေဆက်ပြီးတော့မကူတော့မှာ။အမှုဆိုဒီပိုးကမတရားတဖြစ်ကိုကူးတယ်အိမ်တိမ်မှာတယောက်ပဲဖြစ်လိုက်တိမ်လုံးဖြစ်ဖို့ချန်စာ90%ခန့်လုံးသေချာတော့ရှိတယ်ဒါအိုမီကရွန်ပဲအရင်တော့ down down လို့အရင်တော့စဖြစ်ဖြစ်ချင်း China မှာဖြစ်တော့ဒီလောက်ထိမကူဘူးဒီလောက်တာကူရဲဟာတော့ဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့တကယ်ပြုတ်ပြုတ်ပြုတ်ရှိသမျှလူတွေပေါ့နော်ဆိုတော့အခုကတော့တကူကကျွန်တော်တို့ဘာလို့ခံနိုင်ရရှိသွားလဲဆိုတော့ကျွန်တော်တို့မှာလက်နက်တွေအများကြီးရှိပါလေနီးလန်းတွေကျွန်တော်တို့သိလာတယ်ဘယ်လိုလုပ်လို့ရှိရင်တတ်တာမလဲအောက်ဆီဂျင်ပေးခြင်းလို့ကိုကုလို့တော့မဒီပိုးကိုတတ်နိုင်တဲ့ဆေးတော့မရှိသေးဘူးကိုရဲဒါအမှန်ပဲဒါပေမဲ့ဒီပိုးကိုထိန်းနိုင်တဲ့ကျွန်တော်တို့ကနီလန်းလေးတွေတော့ရှိလာတယ်ပေါ့နောက်တစ်ခုကကျွန်တော်က preparation တွေလုပ်လာနိုင်တဲ့အတွက်ကြောင့် ဒီလိုမျိုးဝေးဖလိုက်တက်လာတော့မှဒီတစ်ခေါက်ဆိုလို့ရှင်ကျွန်တော်ကောင်းကောင်းလေးကိုပရပယ်လုပ်နိုင်နေ။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလူနာအများကြီးကူးစက်ခံလာရတော့ဆေးစစ်တာတွေကိုဆရာတို့ဘယ်လိုနေအောင်ကန့်သွဲခဲ့လဲဆရာ။ဒီစင်မာလာတတိယပတ်စရုပ်ထပတ်မှာလိုင်းမောင်းနေအဲ့လိုလူကြီးတွေမနဲ့ချောင်းနိုင်တော့ပြန်စာစီပြီးတော့လူတွေတန်းစီပြီးတော့စစ်ဖို့စောင့်နေတာရှိတယ်။ချမ်းရလ lulu ni dia juga positif je cara. So lor dia lulu dia jenar lor, pelu mew lusu kau yang lupa ni ni, buat soya ni ni mah mobile testing tu kau ni. Paman malu kau ni mobile testing tu, alu landau ni dia mah, paman kali ni siapa, ayat ni mah teri tu beli atau sepi le. So alu sila je ni apa ni lulu ni pilih ni cewa ni. Ayat test ya, yang lu apa ni, jenar paman ni mah siapa test mah, jenar PCR malu bau, jenar antigen test perlu tu lah.
Ni asalnya kerja ni macam mana?
Hot deh kau ni, silo ya ni ni antigen test, ini mah silo ya ni hari aku ah, aku cuma ni, soya aku. แต่ยังไม่รู้ที่เราที่ไหนก็มาเราซื้อกันหรือเปล่าเนาะที่วอลกรีนหรือไรเอโดพวกนี้ก็ซื้อกันซื้อเวลุยาเนี่ยหรือเปล่าไอ้มาบ้ามาไม่ดูเบนเนี่ยตัวบิดอดีซื้อดิโอที่มาเราเนี่ยซื้อดิโอละจ้ะมาปะเนาะแต่นักกู้ป่าเลยแต่ขาลีจ้าลูกเชนซื้อดิโอละเราไม่รู้ตัวยาวไปเลยสำหรับดูดิโอที่พิเศษดิโอเลยดูเวลุยาลูกไปไรดิโอเคเสียแล้วไม่มาไหนก็มาซื้อพวกตัวส่วนใหญ่เนาะเพราะเราเข้าใจว่าเชนพิเศษแต่เนาะว่าส่วนใหญ่ไม่รู้ไ င်လည်းအများကြီးအကျိုးများကိုနိုင်ငံမှာဟိုရှိတဲ့လူပေါင်းများများစွာအသက်ကိုကယ်ပေးနိုင်ပါတယ်။ဘောမနိုင်ငံမှာဝင်ငွေချေးပြေဆုံးတဲ့လူအစားတွေအများကြီးရှိပါတယ်။ဒီမူလာတန်းကြောင်းနေမှာပဲဖြစ်ဖြစ်ဘုံကြီးကြောင်းနေမှာပဲဖြစ်ဖြစ်ဓမ္မမဟုတ်ပဲနဲ့ဒေသနာကျမ်းမာရေးဈေးခန်းမှာပဲဖြစ်ဖြစ်အစုံအစုံဆုံးကိုဟိုလုပ်ငန်းရှင်တွေလည်ပတ်နေတဲ့ဆက်ယုံနေမှာပဲဖြစ်ဖြစ်အဓိကလေဟိုအလုပ်သမားတွေ positive ဖြစ်လို့ထွက်သွားလို့ရှိရင်ကလုပ်ငန်းခွင်မလဲနိုင်ဘူးဆိုတဲ့ဟာကိုတက္ကနထားတာပြပါဘာဖြစ်လို့လဲဆိုကျွန်တော်တို့လည်းဈေးယုံမှာ run နေတာပဲဟုတ်တယ်မှာကျွန်တော်တို့ positive ဖြစ်ရင်ကျွန်တော်အလုပ်သမားတွေပြည်ပြန်ရတာပဲဗျမပြန်လို့မမရတာဒါပေမဲ့ကျွန်တော်ရှိတဲ့လူတွေကျွန်တော်ရအောင် run နေကျွန်တော်တို့လုပ်တဲ့အလုပ်ဆိုရင်တစားခွဲလောက်ကိုလုပ်ချင်တော့မှ90နိုင်လောက်တိကျွန်တော်နေနေရတယ်ဒီလိုမျိုး desk kit တွေကိုလွတ်လွတ်ကူကူနဲ့ရအောင်တမန်နိုင်ငံမှာအင်ဂျင်နီယာနိုင်ငံတွေမှာပေါ်ချင်တော့ချင်ရပါတယ်ဟိုဒီလိုမျိုးပေါ်ချင်တို့စစ်လို့ရချင်းဒီပါကောင်းသွားလဲဆိုတော့ဟို positive များများထွက်တာကြောက်စရာမဟုတ်ပါဘူးကြောက်စရာပါလဲဆို positive လားမ positive ဟိုကိုယ်မှာဒီရောဂါရှိလားမရှိသလားမသိဘဲနေလမ်းမှာလျှောက်သွားပြီးတော့လူပေါင်းကြောင်များဆိုကူးသွားတဲ့ဟာပူကြောက်ဖို့ပေါ့ပါတယ်ဘာလို့လဲဆိုဒီနေ့ဒီချိန်ထိဒီယောဂကိုကုနိုင်တဲ့ဆေးဆိုတာမရှိသေးပါဘူး။အဲ့တော့ကျွန်တော်တို့မှလုပ်လို့ရတယ်တလမ်းမှရှိတယ်။ဒီယောဂမပြောင်းအောင်ကျွန်တော်တို့တတ်နိုင်တဲ့နေရာနဲ့ကာကွယ်ပေးရမယ်။ဘလူကာကွယ်ပေးလို့ reinforcement လို့ခေါ်တဲ့အပြင်မှာသွားရင် mask ဆိုတက်ပါ။ဟိုသုံးပုံမှန် mask တက်ခြင်းဒီကာကွယ်နိုင်ပါလေ။ N95 ကိုတက်ခြင်းမှမဟုတ်ပါဘူး။ကျွန်တော်တို့လည်းပုံမှန် mask နဲ့တက်ပါလေ။မတက်လို့ရှိရင်ကျွန်တော်ထမင်းဆိုင်တွေကိုပေးမဝင်ပါဘူး။နောက်တစ်ခုက supermarket တွေထဲမှာကျွန်တော် mask မတက်ဘဲနဲ့ပေးဝင်လို့မရပါဘူး။တွေ့တာနဲ့ဟိုကလူကခေါ်ပြီးအပြင် mask မရှိရင်ကျွန်တော်တို့ပေးပါလေဒီမှာ။ဒီဖြစ်စေဟိုကျွန်တော်ခေါ် close compartment နေပေါ့နော် open air လို့ဖြစ်တယ်ဖျားမှာမလို့ပေါ့နော်ဒါပေမဲ့လည်းအထူးဖြင့်ပတ်စကားပေါ်မှာဒီနိုင်ငံမှာယထားပေါ်မှာ mask မတက်လို့ရှိရင်ဘေးရလူကချက်ချင်းပြောတာဒါမှမဟုတ်ဒီဝင်နေပတ်စကားကိုတက်တက်ချင်းအပေါက်မှာ mask တွေ free ထားတာပေးထားတယ်ဆိုတော့အများကြီးကုန်သွားဆိုကုန်တော့မကုန်ပါဘူးကိုရဲဒါပေမဲ့ပတ်စံလို့ရှိတာပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာဝယ်ဖို့အတွက်ပေါ့နော်ဘာတွေကိုသတိပြုဖို့အကြံပေးချင်လဲ
အင်ပြန်တော့လက်စေးပါဖျားလို့ရှိရင်စစ်ပါစစ်နိုင်တဲ့အနေအထားတစ်ခုရှိရင်စစ်ပါမစစ်နိုင်ဘူးဆိုလို့ရှိရင်ကိုယ်စိတ်ထဲမှာဒီရောဂါဖြစ်တယ်လို့သတ်မှတ်ထားပါပြီကိုယ့်ကကိုယ်ကိုယ်တိုင်လုပ်နေပါအနည်းဆုံးတော့၅ရက်တော့နေရပါတယ်ကိုယ့်ကိုအောက်ဆီဂျင်တိုင်ကိုယ့်ကိုရေများများတောက်ဟို11နာရီ11နာရီဆီတောက်ဒီလိုမျိုးပဲပေါ့နော်ရောဂါလက္ခဏာရှိတဲ့ဟာကိုမူတည်ပြီးကျွန်တော်လုပ်ပေးလိုက်တယ်ဖျားတယ်အဓိက11နာရီတော်တော်ဆိုးရပြအစားအသောက်ပြတ်တယ်လူကနှုံးတယ်ဘာလုံးမှမလုပ်ချင်ဘူးအဲ့လောက်ထိပြတ်တယ်ဟိုခြုံပြီးတော့ပြောရလို့ရှိရင်အခြေတော်ကရှာမှလည်းဒီ PC များနေပါလေ။အင်းနီးနာချင်းနိုင်ငံတွေမှာလည်းစပြီးတော့ PC တက်လာတာကိုတွေ့ပါလေ။ဒါပေမဲ့လည်းဒီယောဂပြီးဆေးရောဂါတွေလူတွေမှာတော့တော်တော်လေးကိုကျဉ်းထန်မှုကနည်းပါလေ။ယောဂမဖြစ်ဘူးဆိုတာမဟုတ်ပါဘူး။အရင်တစ်ခါ Delta ဖြစ်တာပြီးတာပဲဖြစ်ဖြစ် Omicron ရောက်ဖို့ချိန်ကတော်တော်လေးလွယ်ပါလေ။ဟုတ်က
ဲ့။ကျေးဇူးအများကြီးတင်ပါတယ
်။ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့ Fever Wine တော်သားတွေအပတ်စဉ်တင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ရပါတော့မယ်ခင်ဗျာ
အပတ်စ
sin tin set twa me tan yin de din lwa ga ju so ba de myama na ngan to wan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi go thin hat tin set tha la phit ba de
mingla ba shin jama ami ba neset de da tan da tadin thaw twi tin set tha de di de ba tan yin tadin lwa ma na sin ya ma ri ga ro ကရင် ပြည်နယ် ကော့ကရိတ် မြို့နယ်ထဲ မှာ စစ်ကောင်စီ တပ် ရဲ့ စစ်စင် ရေး ကြောင့် ဒေသခံ လူထု 2000 နီးပါး ထွက်ပြေး တိမ်းရှောင် နေ ကြပါတယ် မြန်မာ တရုတ် နယ်စပ် မှာ တိုက်ပွဲတွေ ကြောင့် စစ်ရှောင် 500 ကျော် အတွက် ရေရှည် ရက်တည်ရေး ခက်ခဲ လာနေတယ် ဆိုတာ ਨੇ တိုက်ပွဲတွေ ရက်တည်ရေး ကိစ္စ အပါအဝင် ကချင် လွတ်လပ်ရေး အဖွဲ့ KIU ဘက်နေ ကြီးညာချက် ထုတ်ပြန်တဲ့ အကြောင်း တွေ ကို ကြားကြရမှာပါ
ကျမကနန်းဟောင်ပါရှင်သတင်းတွေကိုဆက်လိုက်ရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကနေအင်အားနဲ့စစ်စင်ရေးလှုပ်ဆောင်နေတာကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကခြေရွာ29ရွာဒေသခံလူထု1000နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်လက်ရှိအချိန်မှာကော့ကရိတ်မြို့တောင်ဘက်ပိုင်းမှာရှိတဲ့ကမိုင်ကုန်းအမ်ဖတ်လေးနဲ့အမ်ဖတ်ကြီးရွာတွေမှာစစ်ကောင်စီ တပ်ဖက်ကဝင်နေပြီးနေအိမ်ထဲမှာရှိတဲ့ပစ္စည်းတွေကိုဖျက်ဆီးယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်အမ်ဖတ်ကြီးရွာမှာဝင်ရောက်ခုံလုံနေထိုင်တဲ့ကော့ကရိတ်မြို့
မြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ကူကန် MNDAA ရူချာတိုက်ပွဲတွေကြောင့်9လကျော်ကြာစစ်ရှောင်နေကြရတဲ့စစ်ဘေးရှောင်900ကျော်အတွက်ရေရှည်ရက်တည်ကြီးခက်ခဲလာနေတယ်လို့စစ်ဘေးရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်။ရှမ်းမြောက်မြန်မာတရုတ်နယ်စပ်မူဆေခရိုင်မုံကူးမြို့မှာပြီးခဲ့တဲ့2024ခုနှစ်ဇူလိုင်လ3ရက်စတင်ပြီးဒီနေ့အချိန်ထိဖြစ်ပွားနေတဲ့နှစ်ဖ
ောင်တွေရဲ့စာဝတ်နေရေးကို KBC ဖျားကျောင်းကနေတာဝန်ယူထားပေးပြီးမဲ့အခု9လကျော်ထိဒီမှာပဲစစ်ဆောင်နေရတာဖြစ်လို့သူတို့အတွက်စားနပ်ရက်ကဖြတ်တောက်တော့မဲ့အထိကြုံတွေ့နေရပြီဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ဦးနယ်ဗုဒ္ဓတောင်မြို့နယ်မှာရခိုင်လက်နက်ကင်အေအေတပ်ဖွဲ့ဝင်တွေအပါအဝင်ဒေသခံတချို့ကိုကိုဗစ် -19 ကာကွယ်ဆေးစတင်ထိုးပေးနေတယ်လို့ဒေသခံတွေကပြောပါရယ်ဗုဒ္ဓတောင်မြို့နယ်စေတီတောင်ကျေးရွာအထက်တန်းကျောင်းနဲ့မြောက်ဦးမြို့နယ်ဘူးရွတ်မညိုးကျေးရွာမူလာတန်းကျောင်းတွေမှာဇန်နဝါရီလ24ရက်နေ့ကစတင်ထိုးပေးနေတာဖြစ်တယ်လို့ဆိုပါရယ်အခုထိုးပေးနေတဲ့ကာကွယ်ဆေးဟာစစ်ကောင်စီကတိုင်းနာလက်နက်ကင်အဖွဲ့တွေကိုခွဲတန်းပေးထားတဲ့အိန္ဒိယနိုင်ငံထုတ်ကိုဝိရှိအမျိုးအစားဖြစ်ပြီးအရေးအတွက်ဘလောက်ထိုးပေးမယ်ဆိုတာကိုတော့မသိရသေးပါဘူး
။မွန်ပြည်နယ်ဘီလင်းမြို့နယ်အတွင်းရှိဝင်းမောင်းရွာနဲ့မဲဝိုင်ရွာနှစ်ရွာကိုဒီကကာကွယ်ရေးတပ် PDF တွေနဲ့အဆက်အသွယ်ပြုလုပ်နေတယ်ဆိုပြီးစစ်တပ်ကရိုက်ခါတွေတည်ယူခွင့်မပြုဘဲရိုက်ခါဖျက်ထောက်ထားတယ်လို့ဒေသခံတို့ကဆိုပါတယ်။ကျေခါရီဖျက်တော့တာတာခုနလခန့်ရှိပြီဖြစ်ပြီး PDF တွေကိုထောက်ပံ့နေစုပြီးစံနဲ့စီးဝါတွေကိုအကြီးကဖျက်ထောက်တာလို့ဆိုပါတယ်အဆိုပါကြေးရွာရှိဒေသခံတွေမြုပ်တက်မယ်ဆိုရင်တစ်ချိန်မှာလူနှုတ်ထက်မပူဖို့ကန့်တတ်ထားပါတယ်ဘီလင်းမြုပ်နယ်မှာစစ်ကောင်စီတပ်နဲ့ KAU တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရသူ3000ကျော်ထိရှိလာနေပါတယ်
ချင်းပြည်နယ်ဖလန်းမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွတ်တော်ကိုယ်စားလှယ်တဦးရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့ကထပ်မံချိတ်ပိတ်လိုက်တယ်လို့သိရပါဗျ။ဖလန်းမြို့ကျင်းမွာရက်ကွက်မှာရှိတဲ့ပြည်နယ်လွတ်တော်အမတ်ပူရောင်နေရဲ့နေအိမ်ကိုဇန်နဝါရီလ16ရက်နေ့မှာစစ်ကောင်စီကချိတ်ပိတ်လိုက်တာလို့ဖလန်းဒေသခံတဦးကပြောပါဗျ။ပူရောင်နေဟာ2015ခုနှစ်ကတည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေဖလန်းမြို့နယ်အမတ်တဲ့ပြည်နယ်လွတ်တော်အမတ်ဖြစ်ရွေးချယ်ခံရသူဖြစ်ပြီး2020ရွေးကောက်ပွဲမှာလည်း NLD ပါတီကနေထပ်မံရွေးချယ်ခံရသူလည်းဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းတရုတ်နယ်ဆက်မူဆင်နဲ့နန့်ခမ်းမြို့နယ်အတွင်းမှာယခုဇန်နဝါရီလအတွင်းအမည်မသိလူတစုကဖုန်းဆက်ပြီးတော့အခွန်ဆက်ကြီးငွေဆိုပြီးစီးပွားရေးလုပ်ငန်းရှင်တွေဈေးဆိုင်ပိုင်ရှင်တွေကိုငွေကျပ်30သိန်းကနေ30အထိတောင်းနေပါတယ်။ ဖုန်းဆက်ငွေကောက်ခံသူဟာ SSPP DNLA အဖွဲ့ကလူလို့ပြောတာရှိတယ်လို့အဖွဲ့အစည်းအမည်သိကြမလို့ဘေးဆက်ရှိတဲ့အခွန်ငွေကိုသာလွှဲပေးဖို့ပမာစကားနဲ့တလှဲရှမ်းစကားနဲ့တလှဲပြောတယ်လို့ငွေတောင်းခံရတဲ့ဆန်ရှင်တဦးကလည်းပြောပါတယ် SSPP ပြောခွင့်ရဘူးမူကြီးဆိုင်စုကတော့SSPP အဖွဲ့ကအခွန်ငွေကိုတစ်နှစ်တစ်ကြိမ်သာတောင်းခံပြီးရတဲ့အခွန်ငွေအတွက်လဲဆန်ရှင်တွေကို SSPP လိုကိုတစိပ်ပါတဲ့ဖြတ်ပိုင်းပြန်ပေးကြောင်းအခွန်ငွေတွေကိုအဲ့လိုမျိုးဖုန်းဆက်ပြီးလွှဲပေးခိုင်းတာမျိုးမရှိဘူးကြောင်းပြောပါတယ်
ခုတင်လာရဲကိုဆက်လက်တင်ဆက်ပြီးသွားမှာပါတိုက်ပွဲတွေရပ်တန့်ရေးကိစ္စအပါအဝင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းတဲ့ပတ်သက်တဲ့ ကျေးဇူးနိုင်ငံပီကင်းမြို့မှာဖေဖော်ဝါရီလနဲ့မတ်လ8ရက်မှာကျင်းပသွားမှာဖြစ်တဲ့အတွက်နေဆက်ဒေတာအပါအဝင်မြန်မာနိုင်ငံတော်မှာစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံကခေအိုကချင်လွတ်လပ်ရေးအဖွဲ့ကိုတိုက်တွန်းခဲ့တယ်လို့ခေအိုရဲ့သတင်းနဲ့ကြေညာရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီအင်ဂျင်နိုင်ငံဖြစ်နေတဲ့ဒီဂျပန်မှာလည်းပဲဆောင်းရတီအိုလံပစ်ပေါ့နော်
ဒီကတော့ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့ဒီကတော့ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့ဒီကတော့ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့ဒီကတော့ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့ဒီကတော့ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့ဒီကတော့ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့ဒီကတော့ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့ဒီကတော့ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့ဒီကတော့ဒီမှာနို ကျူးဆူရကနဲ့ကျူးဘေကနဲ့ကျွန်တော်တို့ကအထူးတိုက်တွန်းတာတော့မဟုတ်ပါဘူးဒီနေ့သိအနာတင်းတဲ့တနေ့ကြည့်တော့မှာဖြစ်ပါတယ်ဒီတနေ့ကာလမှာကျွန်တော်တို့မြန်မာနိုင်ငံတည်တူတူတူဒီအားလုံးဒီဒုက္ခရောက်နေတာဆိုတော့များပါပြီကျွန်တော်တို့တိုင်းတာနေနေတက်တော့နောက်မြို့ကြီးတက်ကြီးမှာလည်းပဲဒီစစ်ကောင်စီကနဲ့ဒီဒုက္ခပေးတဲ့ညာရှိပါတယ်ဆိုတော့ဒီလိုလိုတို့ဒီတိုင်းတာတဲ့အားလုံးကဒီဒ ကျွန်တော်တို့အခုကုမ္ပဏီတွေတာချက်ဥပမာတိတိရောက်ရောက်နော်ကုမ္ပဏီပေးနိုင်ဖို့အတွက်ကျွန်တော်တို့ကတော့တပည့်ကတော့ကြိုးဆိုတယ်တပည့်ကတော့တိုက်တွန်းတာဖြစ်ပါတယ်ကြိုင်ဦးအနေနဲ့လက်ရှိဖြစ်ပျက်နေတဲ့အခက်အခဲတွေကိုကြော်လွှားနိုင်ရင်းနဲ့အားလုံးလူချင်းတွေရဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံပေါ်ထွန်းလာရေးအတွက်လက်တွဲဆောင်ရွက်ရမယ့်အဖွဲ့အစည်းမှန်သမျှနဲ့လည်းအတူတူပန်သွ lo, Natalia စက်ပြီးတော့စစ်ကောင်စီကနေဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီ
NSBNC Okta, Dutia Bujoji, Yabi Usane Comedy Ne, Chicken Piranzu Ninjani Comedy, UBDJZ Nangani Partimia, Supema, Apoy Gonzal, Shan Tanyanamia Democratic Party, Okta, Sign I Bounne, Alopoy Guzeleri, Tusamupo, Yakai Muda Party, ANP, A Tretre Grimu, Kanpi Zoga, Akulo Ninshi Rade.
Mangane Dema, Tede Bisonzu, Samme, Sodole. ဒီဟာကလို့တော်တော်လေးပြောရမယ့်ဟာကရှိရယ်ဘာလို့ဆိုဘူးတော်ပြည်တွင်းညီညာရေးမရနိုင်သေးဘူးလေဘူးအန်စီအေတောင်အပြည့်လုံးနေပါဖြစ်နေပြီပဲအဲ့တော့ဘလို့ပဲဟိုပြောကျွန်တော်တို့ကတော့ဟာဖက်ဒရယ်ပြည်ဆောင်စုအဆင့်ကိုတို့ကလာဖို့အတွက်တို့တော့အလုံးအုံးမဲ့တော့ပဲထင်တယ်လက်ရှိစစ်တပ်ကနေအာဏာသိမ်းထားတဲ့အခြေအနေအောက်မှာဖက်ဒရယ်နိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်အကောင့်ထဲပေါ်လိုက်မ
ဆိုင်လိုက်ကအခုလိုပြောပါတယ် ปีเกเรในท้องทะเลนี่ในท้องทะเลเด็กกาลอาทิตย์อายตาตะบายอสุยาอุชุดเดอุตัยเสียงเมตเทมาเวจิจิเอเนดีอสุวาอุชุดเดอเชยมาเวจิจิอสุเพื่อส่งตรงนี้นี่เมื่อด้วยส่งสื่อเนื้อปีเรามาสีเวรีเราปีเรามาเพื่อปีเราสุดที่สาวยิ่งใกล้สักเกะจูบังเกจาระก่อนเนาะไอ้ลมเยอะอสุเพื่อส่งนี้แบบบางส่งวันวันจูบังเนี่ยเชยกาลมาเรามาเวอสุเพื่อไปช่วยเนี่ยในงานอีเซ็กซ์สัญญาเมื่อปีวันเมื่อจัง
เฟเดอร์บิลองสุดที่สาวยี่หลังจากหมดมันบอกกูไม่อยากเข้าบ่ดีนี่ลูกเช่นนี้มั้งสู้กันมาส่งยี่เบนเนี่ยในไงปาร์ตี้สุดาเลยเว้ยเนี่ยเจนเล่าเป่าเงี้ยเนี่ยตัวเฟเดอร์บิลองสุดที่สาวยี่กูกางเทปพอในเล่มเลยลูกจะเราไม่ยอมจีบเอาเพื่อนสิ่งสิบแปดกับพี่เราเด้เฟเดอร์ตัวอย่างพี่มาสู้ยังเด้ลูกเลยแต่ยังนานเดนกันเพื่อนมาพอโอ้มีดาลุ่มยาวยี่เพื่อนนายก้าบัวมูจีขวางโอกาสก็คุณลูกอยู่สบายเลยตัวเฟเดอร์บิลองสุดที
ပေါ့ဗျာဒီအားလုံးကြိုက်တဲ့ပုံစံမဖြစ်ဘဲနဲ့ဖက်တွေအတူရောက်ဖြစ်မှာလဲဆိုရပြတာဟောအဲ့ဒါတော့ကျွန်တော်ဒီစစ်ဖို့တော့လိုတော့ပြီးခဲ့တဲ့2020ပြည့်နှစ်တုန်းကအစိုးရလွှတ်တော်တမတော်စုဖွဲ့ကနေညှိနှိုင်းပြင်ဆင်ဆောင်ရွက်ခဲ့တဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့ရှစ်ဆက်လက်ဆောင်ရွက်မဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုစစ်တပ်ဦးဆောင်တဲ့
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်ကနေအင်အားနဲ့ဆစ်စင်ရေလှုပ်ဆောင်နေတာကြောင့်တရက်ခံလူထု2000နီးပါးထွက်ပြေးတင်းရှောင်နေရပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ကိုကန် MNDAA တို့အကြားတိုက်ပွဲတွေကြောင့်စစ်ရှောင်900ကျော်အတွက်ရေရှည်ရက်တည်ရေခက်ခဲလာနေတယ်လို့စစ်ရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်။
တော်ရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ FIFA ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့တောက်တာနေမနေ့ပဲအတန်လင်းအစီအစဉ်တွေကိုထုတ်လွှင့်နေပါတယ်။ဒီကနေ့တင်ပြခဲ့တဲ့သတင်းတွေကတချို့ကိုထုတ်ထုတ်ပြီးတော့သတင်းအချင်းချုပ်အဖြစ်နဲ့ကိုအောင်လွင်ဦးကပြောပြပါအောင်မယ်ခင
်ဗျ။ယူကရိန်းနိုင်ငံမြောက်တန်တိတ်စာချုပ် NATO ဖွဲ့ဝင်ဖြစ်လက်မခံမှုရုရှားနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့နိုင်ငံတွေကစစ်တပ်တွေနဲ့လက်နက်တွေကိုပြန်ရုပ်သိမ်းဖို့တောင်းဆိုချက်တွေကိုအမေရိကန်ကလက်မခံတာကြောင့်အရှေ့ဥရောပကတင်းမာမှုပြီးရော့ကျလာမယ့်အလားအလာတိတ်မတွေ့ရဘူးလို့ရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။ရုရှားရဲ့တောင်းဆိုချက်နဲ့ပတ်သက်လို့အမေရိကန်ကတရားဝင်ပြန်ကြားချက်မှာအပြုသဘောဆောင်တဲ့တုံ့ပြန်မှုကိုမတွေ့ရပေမဲ့တချို့အချက်လက်တွေအရနောက်တစ်ဆင့်အလေးနဲ့ဆွေးနွေးမှုတွေစတင်နိုင်မဲ့အလားအလာတွေရှိတာတွေ့ရကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကကြာတာပင်နေ့မှာသတင်းတောက်တွေကိုပြောလိုက်တာပါ။နားယူသွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးဒူးဖြစ်တဲ့စတက်ဖန်ဘရီယာနေရာမှာအစားထိုးဖို့ပထမဆုံးအချိန်ဖြစ်လူမဲအမျိုးသမီးတူကိုအစိုးပြုခန့်အပ်ဖို့ရွေးကောက်ပွဲမဲဆက်စဉ်ကပေးထားတဲ့ဂရုတိုင်ဆောင်ရွက်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ထူးချွန်ပြမြောက်တဲ့အရေးချင်းအချင်းစီရိုက်အတွေ့အကြုံနဲ့တည်ချီဖြောင့်မတ်သူတယောက်ကိုအစိုးပြုမယ်လို့လည်းသမ္မတဘိုင်ဒန်ကပြောလိုက်တာပါ။မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တောက်ချာနေ့တစ်ကြိမ်ဆွေးနွေးဖို့စီစဉ်နေချိန်မှာပဲအများသိဝင်ရမယ်ဆွေးနွေးမှုတွေလုပ်ဖို့မြန်မာရေးလှုပ်ရှားသူတွေတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာမတိမငြိမ်အခြေအနေတွေဆက်လက်ပေါ်ပေါက်နေတဲ့အပေါ်လုံခြုံရေးကောင်စီမှဆွေးနွေးရမှာတော့အာဆီယံလက်ရာဥက္ကဋ္ဌရဲ့ထူးတက်တမန်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးခိုဆယ်လိုလည်းပါဝင်လိမ့်မယ်လို့ခန့်မှန်းနေပါတယ်။နိုင်ငံတကာလူ့ခွင့်ရေးဖွဲ့ရဲ့အရပ်ဖွဲ့ဖွဲ့စည်းရေးနဲ့မြန်မာရေးလှုပ်ရှားမှုဖွဲ့တွေကတော့မြန်မာနိုင်ငံကစိုးရွားလာနေတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့လူညွန့်ရေးကောင်စီမှအများသိခွင့်ရအောင်ဆွေးနွေးပွဲလုပ်ဖို့ကြာတာပေးနေမှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်တွေကိုကိုအောင်လင်ဦးကပြောပြသွားတာပါခင်ဗျာ။ကျွန်တော်တို့ဆက်လိုက်ပြီးတော့ဒီကနေ့မနေ့ပြအတန်လွင့်စီစဉ်တွေကိုထုတ်လုပ်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကတော့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အသက်ပန်းအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubat Elta ရဲ့ဖြစ်ပါတယ်။ဒီကနေ့မတက်ဖက် VOA ရဲ့အတန်လွင့်အစီအစဉ်တွေကို line no meter 3249နဲ့ VOA ရဲ့ Facebook စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောတာရှင်တွေကမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းပြီးလူဝင်ဆန္ဒများပြည့်ဝကြပါစေ။ VOA ကိုနားသောတာရှင်တွေအတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။Thank you.
This program has come to you from the Voice of America, Washington.